အမေရိကန်ပြည်ထောင်စုမှာဆယ်မာမြို့ကနေမွန်ဂိုမရီမြို့စီကိုချီတက်ဆန္ဒပြခဲ့ကြတာနဲ့1965ခုနှစ်မဲပေးပိုင်ခွင့်ဥပဒေကိုလက်မှတ်ရေးထိုးခဲ့ကြတဲ့အရသာအခွင့်အရေးလှုပ်ရှားမှုတွေအနှစ်50ဖြစ်သွားပါပြီ။အလဘားမားပြည်နယ်ဆယ်မာမြို့မှာလွန်ခဲ့တဲ့အနှစ်50တုန်းကနိုင်ငံသားအခွင့်အရေးတောင်းဆိုတဲ့အနေနဲ့နှစ်မိုင်ချီတက်လမ်းလျှောက်ခဲ့ကြတဲ့နှစ်ပတ်လည်နေ့အခမ်းအနားတက်ရောက်ဖို့အတွက်သမ္မတဘရက်အိုဘားမားနဲ့သူ့ရဲ့မိသားစုဟာဆယ်မာမြို့ကိုဒီကနေ့တွားရောက်ပါတယ်။1965ခုနှစ်မတ်လ9ရက်နေ့တုန်းကငင်းငင်းချမ်းချမ်းချီတက်ဆန္ဒပြခဲ့ကြတဲ့ဒီအရသာအခွင့်အရေးတောင်းဆိုသူလူအုပ်ကြီးရရက်ဆက်ဆက်ရိုက်နှက်ဖြိုခွဲခံခဲ့ရတဲ့အက်ဒမန်ဘက်တစ်ဗဒါပေါ်မှာသမ္မတအိုဘားမားမကြခင်မှာမင်းကွန်းပြောမှာဖြစ်ပါတယ်။အဲ့ဒီအဖြစ်အပျက်ကို Bloody Sunday သွေးစွန်းသောတနင်္ဂနွေလို့တင်စားခေါ်ဆိုကြပါတယ်။ဒီနှစ်ပတ်လည်အခမ်းအနားပြီးရင်တော့မဲပေးကွင်းဆိုင်ရာအမျိုးသားပြတိုက်စီကိုလည်းသမ္မတအိုဘားမားတို့မိသားစုတွားရောက်လေ့လာကြမှာဖြစ်ပါတယ်။လူမဲတွေမကြခဏရိုက်နှက်ခံရလူမဲတွေကိုနိုင်ငံသားအခွင့်အရေးအပြေးဝပေးဖို့တောင်းဆိုခဲ့ကြရတဲ့လွန်ခဲ့တဲ့အနှစ်50တုန်းကဆိုရင်တော့ African American တယောက်နိုင်ငံရဲ့သမ္မတဖြစ်လာမယ်ဆိုတာဟာယုံကြည်စရာတောင်မရှိနိုင်ဘူးလို့အဲ့ဒီတုန်းကအခွင့်အရေးတောင်းဆိုလှုပ်ရှားခဲ့ကြတဲ့သူတွေကပြောကြပါရဲ့ရှင်။